နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဗုဒ္ဓနဲ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တည်တံ့တွေ့ဆုံပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအပါအဝင်အရေးကိစ္စရအတော်များကိုဆွေးနွေးခဲ့ပါတယ်။လက်လာသူတွေကတော့အိန္ဒိယတက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးပြီးအခုလက်ရှိဆွေးနွေးချက်တွေထဲမှာတမူးအင်ဖာလန်ဆက်တွေရေးဟာနေဆက်ဒေတာလုံလုံရုံနဲ့ဆက်ဆံနေတာကြောင့်ခက်ခဲနိုင်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါ်စန်းစုကြည်ဟာအိန္ဒိယသမ္မတနိုင်ငံတော်အနေနဲ့အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီး25ရက်နေ့ညနေပိုင်းမှာအိန္ဒိယဝန်ကြီးချုပ်နဲ့နယူးဒယ်လီမြို့ကနိုင်ငံတော်ဧကေဟာမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့မပြီးပြတ်သေးတဲ့နယ်နိမိတ်တိုက်တာသတ်မှတ်ရေးကိုအရှိန်ဟုန်မြင့်ဆောင်ရွက်ဖို့နယ်စပ်ဖြတ်ကျော်အကြမ်းဖက်မှုတွေကိုပူးပေါင်းနှိမ်နင်းဖို့နှစ်နိုင်ငံအကြားလမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးကိုပူးပေါင်းဆောင်ရွက်ဖို့နယ်စပ်ဂိတ်တွေဖွင့်လှစ်ဖို့နဲ့စခန်းပညာဖွံ့ဖြိုးရေးအတွက်အိန္ဒိယကကူညီထောက်ပံ့ဖို့ဆိုတာတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်မနီပူရာပြည်နယ်အင်ဖာမြို့ DM College ကမြန်မာနိုင်ငံရေးကိုလေ့လာနေသူနိုင်ငံရေးသိပ္ပံဌာနတွဲပတ်ပါမောက်ခဒေါက်တာဆူရက်လန်ဘော့လာဖန်ကအိန္ဒိယနိုင်ငံအတွက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးကြောင်းအခုလိုသုံးသပ်ပါတယ
် Since India is thinking about giving more emphasis to Lugis policy or you can say Aegis policyMyanmar again is very important because
India နိုင်ငံအနေနဲ့လောက်ကီစမူဝါဒဒါမှမဟုတ် at is မူဝါဒကိုအလေးထားတယ်ဆိုရင်မြန်မာနိုင်ငံကအရေးကြီးတဲ့နေရာကရှိနေပါလိမ့်မယ်မြန်မာနိုင်ငံရဲ့ထောက်ခံမှုမရဘူးဆိုရင်ကျွန်တော်တို့အနေနဲ့အာဆီယံနိုင်ငံအနေနဲ့ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုကိုရနိုင်မှာမဟုတ်ပါဘူ
းမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့မိတ်ဆွေကောင်းပီတာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကြေညာပေါ်အိန္ဒိယကလစ်လျူရှုမနေတဲ့အကြောင်းလဲထောက်ပြပါတယ်
We need to have a very a good cooperation with Myanmar. But having said all this, we cannot sideline one of the most important dimensions of Myanmar politics, that is the Rohingya issues or in the problems that
Myanmar is going on. Myanmar is going on to be a good thing. Myanmar is going on to be a good thing. Myanmar is going on to be a good thing. Myanmar is going on to be a good thing. Myanmar is going on to be a good thing.အိန္ဒိယအနေနဲ့လက်တွေ့ကြတဲ့အခန်းကပါဝင်ပြီးဒီပြဿနာကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
။ယူတီလီမြို့မှာနေထိုင်တဲ့မြန်မာအယူလှုပ်ရှားသူဦးညို့ထွန်းကလည်းအိန္ဒိယနဲ့မြန်မာအကြားဆွေးနွေးထားတဲ့ကိစ္စရပ်တွေပေါ်အခုလိုသုံးသပ်ပါတယ
်။လက်ရှိကျတဲ့ IT policy ကြောင့်လည်းနေရာမှာအပေါ်အဓိကအခန်းပါတော့ပေါ့။ဘာလို့လဲဆိုတော့ဒီအာဆီယံနဲ့ဒီလမ်းမကြီးဆိုလို့ရှိရင်သူတို့ပြောနေတဲ့အုံနိုင်ငံလမ်းမကြီးအဓိကဖြစ်မှာပေါ့။အိန္ဒိယနိုင်ငံနဲ့အာဆီယံနိုင်ငံတွေပေါ့မှာဆိုတဲ့အခါကျတော့ဒီအိန္ဒိယကမြန်မာထိုင်းလောက်တော့အရင်ပြောင်းလို့ရမှာလေ။နောက်တစ်ခုတော့အဲ့ဒီမှာဒီကံပတ်သက်စီမံရတော့ဒီဘယ်လောက်တော့အနေချင်းပြီးမချင်းပြီးနေရနိုင်မလို့လဲ။နောက်စီမံရတဲ့ခုလေ။ဒီမှာအိန္ဒိယနိုင်ငံမှာပါယူတဲ့အဲ့ဒီကံပတ်သက်စီမံရမှုဖြစ်တဲ့ကျွန်တော်ရတော့ပြီးသွားတယ်ဆွေးနွေးတော့လုပ်လို့ဖြစ်နေချင်းပါ
အိန္ဒိယနဲ့မြန်မာထိုင်းလာအိုကိုဆက်သွယ်ထားတဲ့လမ်းဟာတမူးမျိုးကတဆင့်အင်ဖာမျိုးကိုဆက်သွယ်ရမှာဖြစ်ပြီးဒေတာတွင်းကလက်လက်ကင်ပုံကံမှုတွေကြောင့်အကောင့်ထည့်ဖော်ဖို့ခက်ခဲနိုင်ကြောင်းလည်းပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ရက်ကြာမြင့်မှာဖြစ်ပြီးဒီကနေ့ညနေပိုင်းမှာပြီးဆုံးမှာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလအတွင်းကလည်းဒေါ်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာခီးတွားရောက်ခဲ့ပြီးဘရာဇီးရုရှားတရုတ်တောင်အာဖရိကအိန္ဒိယနဲ့ဘင်္ဂါပင်လယ်အော်ဒေသကခေါင်းဆောင်တွေပါဝင်တဲ့ Brisbane State Outreach Summit ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်